ဟုတ်ကဲ့စိတ်ကျမ်းမာရေးအချုပ်ကဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီငိုကြီးရေကြီးမှုပေါ့နော်အကြီးအကျယ်ဖြစ်ပြီးတဲ့နောက်မှာဒီစိုးရင်စရာတစ်ခုဖြစ်တဲ့စိတ်ပိုင်းထိခိုက်မှုတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့နော်ကာကွယ်နိုင်ရေးအတွက်အဓိကကြိုးပမ်းမှုဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းလဲ
ကျွန်တော်ကတော့အဲ့ဒီ background ပေါ့နော်ဒီအကျိုးအကြောင်းစဉ်းမြစ်ကနေစလိုက်ခြင်းလဲကျွန်တော်ဒီ natural disaster လို့ခေါ်တဲ့သဘာဝဘေးအန္တရာယ်တွေကိုကျွန်တော်တို့မြန်မာနိုင်ငံကအချိန်ချိန်ကြုံတွေ့ခဲ့ရတယ်ဗျပကံမငလင်လောက်တာလဲကျွန်တော်ကြားဘူးတယ်နောက်ပြီးတော့မှမှတ်မရရကတော့2008ကကျွန်တော်တို့လူ38,000ရောအသက်ဆုံးရှုံးခဲ့တဲ့ Nargis မုန်တိုင်းเนาะအဲ့ဒါကိုလဲကျွန်တော်မှတ်မရရှိတယ်အဲပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာကျခဲ့တဲ့မိုးခါမုန်တိုင်းတုန်းကလည်းရခိုင်ပြည်သူတွေခါစီပြီးခံခဲ့ရတာအဲကျတော့ဒီနှစ်ကျတော့ကျွန်တော်တို့တိုင်ဖုန်းယောဂီပေါ့ဒီယောဂီမုန်တိုင်းရဲ့ဒီ impact သက်ရောက်မှုကလည်းအင်မတန်ကြီးမားပါတယ်တကယ်ကတော့ကျွန်တော်မှတ်မိသလားခစ်တဲ့မြန်မာနိုင်ငံရဲ့တမိုင်းမှာအဆိုးရွားဆုံးရေပြီလို့ကျွန်တော်မှတ်ယူပါတယ်ဆိုတော့အခုလက်ရှိစီးရင်နေရဆိုရင်ကျွန်တော်တို့မြန်မာပြည်သူပြည်သားရာချီပြီးတော့အသက်ဆုံးရှုံးရပြီးတော့မှလူဦးရေ9,000,000ကနေတသန်းအထိတည်ရောက်မှုရှိတယ်လို့စီးရင်စရာတွေပြောပါတယ်အဲ့ကြတော့ဒီကျွန်တော်တို့အနှိဋ္ဌာယုံနေရတော့တပြည်လုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီပြင်းထန်တဲ့တည်ရောက်မှုရှိတဲ့အတွက်စိတ်ပိုင်းဆိုင်ရာတည်ရောက်မှုထိခိုက်နိုင်တဲ့အနေအထားကရောဘလောက်ထိအနေအထားရှိနိုင်လဲဆရာကြီး
အဲ့ဒီကပ်ဘေးဒုက္ခတွေမြင်ရင်ရုပ်ပိုင်းတွေကိုအဓိကအားထားပြီးတော့မှအဓိက emphasize ပေါ့အလေးနဲ့ကျွန်တော်တို့ကူညီကြတယ်ဒါပေမဲ့အဲ့ဒီရဲ့နောက်ွယ်မှာစိတ်ပိုင်းဆိုင်ရာအတွေကလည်းအလွန်အရေးကြီးတယ်ဗျစိတ်ထောင်းကိုကျင်ရင်ဘာမှကိုလုံးမရတော့ဘူးအဲ့ကြတော့ဒီစိတ်ပိုင်းဆိုင်ရာဆက်ရောက်မှုတွေအကျိုးဆက်တွေကိုပြောရရင်တော့အကြောင်းရင်းကနေကျွန်တော်ပြန်ဆချင်တယ်ခုနကဒီတိုင်ဖုန်းယောဂီဖြစ်တဲ့အချိန်မှာတပြည်လုံးမှာရေးကြီးတယ်ရှိရှန်တယ်တောင်ကြီးတွေကြတယ်တောင်ဆောင်တွေပြူတယ်ရွှွ့နေတွေဖုံးပြီးတော့မှရွာလုံးချွတ်ဒီနော်အောက်ကိုရောက်ပြီးတော့လူအများကြီးအသက်ဆုံးရှုံးရတာကျွန်တော်တို့အဲ့ဒါကိုကြားရတယ်ဗီဒီယိုကလစ်တွေတွေ့ရတယ်အမှန်ကတော့ရေနစ်ယုံနေမကဘူးနုနစ်တာပါကြုံကြရတာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီသေဆုံးဒရယရေနစ်နုနစ်စတဲ့ရုပ်ပိုင်းဆိုင်ရာမှာဒီပြင်းပြင်းထန်ထန်ထိခိုက်သွားတဲ့အခါကျတော့စိတ်ပိုင်းဆိုင်ရာကိုလည်းအလားတူအကျိုးဆက်ဆက်ရှိနိုင်တယ်ပေါ့ဆရာနော
်ဟုတ်တယ်အဲ့ဒီကြတော့ကျွန်တော်တို့ psychological ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်ပေါ်လာမှာအကြောင်းရင်းခံကတော့မိသားတစုလုံးဆုံးပါသွားတာတွေနောက်ပြီးတော့မှအိုးအိမ်ပစ္စည်းဥစ္စာဆုံးရှုံးသွားတာတွေအလုပ်အကင်လုပ်ရတဲ့ဒီလဲမြေတွေရေမြုပ်သွားတာတွေကျွေးနွားတိရစ္ဆာန်တွေပါသွားတာတွေဆိုတော့အဲ့ဒီဒုက္ခပင်လယ်ဝေးနေတဲ့အချိန်မှာinevitably ပေါ်ရှောင်လွဲလို့မရဘဲနဲ့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့လာရတယ်။အဲ့ဒီကနေပြီးတော့မှကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ good news ကကျွန်တော်စခြင်းနဲ့ကောင်းတဲ့အချက်ကနေစတဲ့နဲ့ဘာလဲဆိုတော့လက်ရှိကျွန်တော်တို့ကမ္ဘာမှာဒီကပ်ဘေးတွေကို research နော်သုတေသနလုပ်ထားတဲ့ဟာတွေကတော့တဲ့ဒီသဘာဝဘေးအနေနဲ့ကြုံတွေ့ရတဲ့အချိန်မှာလူအများစုကြီးကဒီကျွန်တော်တို့စိတ်ယောဂကြီးကြီးကျယ်ကျယ်မဖြစ်ဘဲနဲ့ bounce back ပေါ့ပြန်ပြီးတော့ကောင်းလာတယ်ဒါကကျွန်တော်အယူအဆကတော့ဥစေရခိုင်နှုန်းတော့ပဲ resilient ပေါ့ကုတ်လုံနိုင်တယ်ရင်ဆိုင်ဖြည့်ဆင်းနိုင်တယ်ဆိုတော့လူအများစုဟာစိတ်ဒုက္ခတွေရောက်မှသိတယ်စိတ်ဒုက္ခတွေရောက်မှသိတယ်ဒါပေမဲ့ပြန်ပြီးတော့ငလန်ထကြလိမ့်မယ်ပြန်ပြီးတော့ဘဝကိုဆက်သွားလိမ့်မယ်ဆိုတာလေးကိုကျွန်တော်ပြောချင်တယ်ဒါပေမဲ့အဲ့ဒီဆရာခင်နှုံးလောက်ကတော့ကျွန်တော်တို့စိတ်ဖိစီးမှုတွေစိတ်ဒဏ်ရာရတဲ့ယောဂတွေ depression တို့ anxiety တို့စိတ်ချယောဂစိတ်တောကယောဂတွေခံစားရမယ်အဲ့ဒီကြရင်တော့စိတ်ကူရမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီစိတ်ဖိစီးဒဏ်ရာစိတ်ချစိတ်တောကယောဂတွေကိုနည်းနည်းအသေးစိတ်အခြေအနေမျိုးဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ detail ပေါ့အသေးစိတ်ကိုသွားရရင်တော့ကျွန်တော်အားလုံးလဲစိတ်ထဲမှာရှင်းပြီးတော့နားလည်သွားအောင်ဒီတဘာဝဘေးအန္တရာယ်အကြောင်းမူကြုံရတဲ့စိတ်ဒုက္ခတွေစိတ်ဆင်းရဲတာတွေအင်္ဂလိပ်လိုပြောရရင်တော့ psychological distress ပေါ့စိတ်ဒုက္ခတွေဟာနှစ်မျိုးခွဲနိုင်တယ်ပထမတစ်မျိုးက normal reaction တွေဘယ်သူမှမဆိုဒီတဘာဝဘေးဆိုးကြုံရင် စိတ်ထဲမှာဖြစ်ပေါ်မဲ့ခံစားချက်တွေပေါ့ဗျာဆိုတော့အဲ့ဒါတွေက anxiety စိတ်ပူလာတယ် sadness ဝမ်းနည်းပူဆွေးလာတယ်ဆုံးရှုံးမှုတွေရှိရင်ဝမ်းနည်းတာရှိကိုရှိရမှာပဲနောက်ပြီးတော့ကြောက်လန့်တယ် fear တချို့ကတော့ confuse ဖြစ်သွားတယ်ဆိုတာစိတ်တွေကြောက်ကြရဲ့ရှုပ်ထွေးသွားတယ်အဲအဲ့ဒီကနေပြီးတော့မှကျွန်တော်တို့ hopeless helpless ရာညှို့လင်းချက်တွေမဲ့သွားတယ်စိတ်ထဲမှာဘာမှမလုပ်ချင်မကင်ချင်တော့ဘူးဆိုတဲ့ဟာလေ
ကုမဲ့ရမဲ့ခံစားရတယ်ပေါ့နော် helpless
မှန်တယ်တကယ်ကအဲ့ဒါတွေအကုန်လုံးကြုံတွေ့ရမှာပဲအဲ့ဒီအရာတွေကတော့ကျွန်တော်တို့ဒီ emotional distress ပေါ့ဒါလူတိုင်းကြုံတွေ့ရမယ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာစိတ်ဒုက္ခတွေပေါ့ဒါ logan အဲ့ဒီအနေထပ်ပြီးတော့မှတချို့ကြတော့ဟိုခန္ဓာကြီးကလည်းတယောက်နဲ့တယောက်မတူဘူးဆိုတော့တချို့ကြတော့ serious distress ပေါ့ကျွန်တော်တို့ဒီပို့ပြီးတော့ serious ဆိုတော့ပို့ပြီးတော့
ပြင်းထန်တဲ့
ပြင်းထန်တဲ့ဟုတ်တယ
်ပုံမှန်ထက်ပို့ပြင်းထန်တဲ
့ဟု
တ်ကဲ့စိတ်ဒုက္ခရောက်မှုပေါ့နော
်အဲအဲ့ဒါလေးဖြစ်တယ်ဆိုတော့အဲ့ဒါလေးကဘယ်လိုလဲဆိုတော့တချို့ကအိတ်လို့မရတော့ဟုတ်တာပေါ့ဒါလေးကျွန်တော်ကနားလည်နိုင်တယ်ဟိုအိတ်လို့မရတော့ဒါပေမဲ့အိတ်လို့မရတာညတွေများသွားရင်အဲ့ဒါစိတ်ထောင်းကိုကြည့်ပဲတက္ကနာအကြီးတက်နိုင်တယ်အဲတချို့ကျတော့တက်သေးခြင်းနိုင်အဲ့ကျတော့ဒီတက်သေးဖို့ကြိုးစားတာလေးရှိတယ်တကယ်တက်သေးသွားတာလည်းရှိတယ်အဲအဲ့ဒါလေးအလွန်ဝမ်းနည်းစရာကောင်းပါလေအဲအဲ့ဒီကနေပါကျွန်တော်တို့ဒီ grief လို့ခေါ်တဲ့ပူဆွေးတာပေါ့ဒါအထူးသဖြင့်ကျွန်တော်တို့မိသားစုဝင်တွေတယောက်ယောက်ဆုံးပါသွားတယ်ဒါမှမဟုတ်မိသားစုဝင်တွေအများကြီးဆုံးပါသွားရင် grief ဆိုတာကျွန်တော်တို့ဝမ်းနည်းပူဆေးတော့ကအဲအဲ့ဒါလည်းသိကုဖို့လိုရင်ကုပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ